ဒီပကိုစာအုပ်စီတင်ပို့တာကိုလာမယ့်တနင်္လာမေလ23ရက်မှာပြန်ပြီးခွင့်ပြုရမယ်လို့စာအုပ်စီတင်ပို့ဆောင်အင်ဒိုနီးရှားနိုင်ငံကကြေညာလိုက်ပေမဲ့မြန်မာပြည်တွင်းမှာပြည်ပသွင်းကုန်တွေကန့်သက်ထားတာကြောင့်စာအုပ်စီစီအပြောင်းလဲရှိအောင်မှာမဟုတ်ဘူးလို့စီလုံငန်းရှင်တွေကဆိုပါတယ်။စာအုပ်စီစီဟာလက်ရှိဈေးကွက်ထဲမှာတပိဒါကိုချက်9300အထိမနေ့ကအမြင့်ဆုံးကိုရောက်ခဲ့ပြီးသားပါ။ရန်ကုန်ကပြည်ပို့လာတဲ့တဲ့တင်ကိုမက်ခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ။
လာမယ့်တနင်္လာနေ့မှာစားအုပ်စီကိုပြပပြန်ပို့ခွင့်ပြုမယ်လို့အင်ဒိုနီးရှားအစိုးရကဒီကနေ့တောက်ကြနေ့မှာချုပ်ပြန်လိုက်တာကြောင့်မကြခင်မှာနိုင်ငံအများစုကစားသုံးစီဈေးတွေကျသွားနိုင်တယ်လို့သတင်းတွေကခန့်မှန်းရေးသားကြပါတယ်။ဒါပေမဲ့သွင်းကုန်အတွက်နိုင်ငံသားငွေရှားပါးနေတဲ့မြန်မာနိုင်ငံအတွက်ကတော့သက်ရောက်မှုမရှိနိုင်ပါဘူးလို့မြန်မာနိုင်ငံအလဲပိုင်းစီနဲ့စီထွက်သီးနှံဖြန့်ဖြူးရေးလုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်။ဟိုဘက်ကအင်ဒိုနီးရှားလေသူတို့ကလည်းစက်တလောက်ခွင့်ဒီဘက်ကခွင့်မပေးဘူးလို့ပြောတယ်။ကောင်းပြီမဝင်ဘူးဆိုရင်တော့စီရရောပဲကံပြီးတော့အကြောက်တော့လမ်းမမြင်လေးပါဘယ်လိုနဲ့ပြောရတော့နိုင်ငံရဲ့ငွေကပေါ့ဒေါ်လာငွေလေးပါမယ်ရာကိုကိုကိုင်းကုန်နေရဲ့ငွေတွေကိုဝင်လာတဲ့ငွေကိုနေချင်းဟောင်း150နဲ့လဲရမယ်ဒေါ်လာကိုလည်းအလုံးတော့တွင်းငွေကိုဒေါ်လာနဲ့ဝယ်ရတဲ့ဈေးကြီးကြရင်လည်းအလုံးတော့ဝယ်ယူလို့မရဘူးလေဆိုတော့အဲ့ဒါကြီးအလုံးပါတာပေါ့အဲ့ဒီလိုည
အင်ဒိုနီးရှားဘက်ကစားအုပ်စီကိုဝယ်မရခဲ့သလိုပြည်တွင်းမှာလည်းအကန့်အသတ်နဲ့ပဲတွင်းနေရတာဖြစ်လို့စားအုပ်စီလက်ကျန်တန်ချိန်2000လောက်ကိုဆက်ပြီးမရောင်းချဖို့မြမစီဝါကူတန်းဌာနကမေလ10ရက်နေ့မှာညွှန်ကြားခဲ့ပါတယ်။အဲ့ဒီနောက်လက်လီဈေးကွက်မှာလည်းစားသုံးစီအယောင်းပိတ်ထားတဲ့ဆိုင်တွေအများပြားရှိခဲ့တာပါ။မြေပဲစီတပိတ်တာကို1000ကျပ်ရှိပြီးစားအုပ်စီကတော့တပိတ်တာကို9300အထိမနေ့ကအမြင့်ဆုံးဈေးတက်ခဲ့ပါတယ်။ဒါမြန်မာစစ်ကောင်စီရဲ့ရည်ညွှန်းဆေး6500ချက်ပိုပြီးတော့များနေတာပါ။အင်ဒိုနီးရှားစီပြည်ထနာကြောင့်စစ်ကောင်စီဘက်ကရည်ညွှန်းဆေးကိုမထုတ်ပြန်နိုင်တာသတင်းတစ်ပတ်ကျော်လောက်ရှိသွားပါပြီ။အင်ဒိုနီးရှားဘက်ကစီပြန်သွင်းပြီးဆိုရင်တော့မှလက်ရှိစီဈေးနှုန်းထက်အများကြီးတော့ပိုမကျနိုင်ဘူးလို့ရန်ကုန်ပရင်နောင်ဖွဲ့ရုံကစီလုံငန်းရှင်တို့ကခံမှန်းပါတယ
်။လက်ရှိအနေအထားလေးကိုပဲနည်းနည်းတော့ပဲကျနိုင်နေတာကျနိုင်တယ်။အခုလက်ရှိအခြေစိုးပတ်ကောက်ခြင်းအနေအထားလေးနဲ့လည်းတိတ်မင်းကြီးတော့ပဲသွားမှာပါ။အဲ့လိုကြည့်တော့စိုးပတ်သွားတဲ့အနေအထားတော့မရှိနိုင်ဘူး။ဒီနေ့ဈေးကတော့ဟိုဥစားကြီး6950ပါဗျာ။ကျွန်တော်တို့ဖွင့်ထားတဲ့ဈေးပေါ့နော်
။ကမ္ဘာမှာနေကြာစီအများဆုံးထုတ်ပေးတဲ့ယူကရိန်းမှာစစ်ပွဲဖြစ်နေလို့ကမ္ဘာမှာစားသုံးစီအကျက်အတဲတွေတွေ့နေတဲ့အချိန်အင်ဒိုနီးရှားကလည်းစားအုပ်စီပြင်ပတင်ပို့မှုကိုကန့်သတ်ခဲ့ပါတယ်။ပြည်တွင်းစားသုံးစီဈေးတက်လာတာကိုထိန်းချုပ်နိုင်ဖို့ဧပြီလ28ရက်နေ့ကစလို့စားအုပ်စီပြပတင်ပို့မှုကိုအင်ဒိုနီးရှားကရက်ခဲ့တာပါ။မှန်းထားတဲ့ဈေးနှုန်းအထိပြန်မကျသေးပေမဲ့စီထုတ်လုပ်ရေးလုပ်ငန်းခွင်တွေမှာသုံးတဲ့လှုပ်သား18တန်းရဲ့စားဝတ်နေရေးကိုငှက်ပြီးအခုလိုကန့်သက်ချက်တွေကိုပြန်လည်ဖြေလျှော့ပေးတာလို့သမရဂျိုးကိုဝီဒိုတို့ကိုကိုးကားပြီးသတင်းတွေကရေးကြပါတယ်။ဒါပေမဲ့ကမ္ဘာစားသုံးစီဈေးကွက်ရဲ့ထက်ဝက်ကျော်ကိုရထားတဲ့အင်ဒိုနီးရှားမှာစားအုပ်စီတလီတာကိုရူပီးငွေ19,800နဲ့18,000ကျားမှာရှိနေပါတယ်။သူတို့မှန်းထားတဲ့14,000အောက်လောက်အထိပြန်မရောက်နိုင်သေးဘူးလို့အင်ဒိုနီးရှားအစိုးရထုတ်ပြန်ချက်တချို့မှာရေးသားထားပါတယ်ရှင်။